ဒီရနိုင်ငံမျိုးတော်ဘက်တိုက်နဲ့နိုင်ငံတော်မိုင်းကမျိုးတွေမှာဒီကနေ့တနင်္ဂနွေနေ့ဆန္ဒပြပွဲတွေဆက်ပြီးတော့ကျင်းပခဲ့ပါတယ်။ဤရမှာတရင်ပနဲ့ချီနေပြီးဖြစ်တဲ့ဆန္ဒပြပွဲတွေကိုထောက်ခံတာကိုပြသလိုတဲ့အပြင်အစိုးရအဖွဲ့ကိုအလုံးစုံစစ်ဆေးပြုပြင်ဖို့တောင်းဆိုခဲ့တာပါ။လူမျိုးရေးတပ်ဖွဲ့တွေကလူစုခွဲဖို့ကြိုးစားတဲ့ကြားထဲကပဲထောင်နဲ့ချီတဲ့လူအုပ်ကြီးကလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပါတယ်။နိုင်ငံတော်မိုင်းကခတ်နာဂျဖ်ဒီဝါနီယာနဲ့နာစီနီယာမျိုးတွေမှာကြောင်းနေတဲ့အစိုးရရုံးတွေကိုလည်းတိတ်ထားရပါတယ်။ရင်းနှံကျွေးဝတဲ့စိတ်ကမ်းမျိုးဖြစ်တဲ့ဘာဆရာမှာဆန္ဒပြသူတွေဟာကားတာယာတွေကိုမီးရှို့လမ်းတွေပိတ်ဆို့ခဲ့တယ်လို့နိုင်ငံအလယ်ပိုင်းကဟီလာမျိုးမှာတော့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေဒေသဆိုင်ရာဌာနချုပ်ရှေ့မှာစုဝေးခဲ့ပါတယ်။အစိုးရအဖွဲ့တာဝန်ကနှုတ်ထွက်ပြီးတဲ့အထိဆက်ပြီးတော့ဆန္ဒပြသွားမယ်လို့ဆန္ဒပြဥပဒေပညာရှင်တဦးကလည်းပြောပါတယ်။ဆန္ဒပြပွဲတွေရဲ့အဓိကနေရာဖြစ်တဲ့မြို့တော်ဘက်တက်ဟီယာရင်းပြင်မှာယာနဲ့ချီတဲ့ကျောင်းသားတွေကျောင်းမတက်ဖဲနဲ့စုဝေးခဲ့ပါတယ်။ဤရက်မှာအလုတ်ကန်ရှာပါမှုနဲ့မပြည့်စုံတဲ့အများပြည်သူဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့မချေမနှက်ဖြစ်လာကြတဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာကစပြီးတော့ဆန္ဒပြပွဲတွေဖြစ်လာတာပါဆန္ဒပြသူတွေကလက်ရှိအာဏာယူထားသူတွေနှုတ်ထွက်ပြီးဖို့နဲ့အချင်းတည်းချစားမှုတွေတိုက်ခိုက်ရေးအတွက်အစိုးရပြည်ပြင်ကြောင်းလည်းရေးလုပ်ဖို့တောင်းဆိုထားပါတယ်ဖက်တဲ့နဲ့ဤရက်တောင်ပိုင်းမှာဆန္ဒပြပွဲတွေစဖြစ်ခဲ့ကြဆိုရင်လူပေါင်း3000ကျော်တည်ဆုံရပြီလဲဖြစ်ပါတယ်